သရရှိမြခင်ဗျာမြန်မာသတင်းသမားတချို့မချသေးရင်ကဖမ်းဆီးလိုက်ပြီးတဲ့နောက်မှာပဲသတင်းသမားတွေပေါ်အရေးယူလိုက်တဲ့ဥပဒေတွေရှိတဲ့မစဉ်မေခွန်းနေတဲ့တချောပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်တဲ့ဥပဒေတွေခက်နဲ့မညီတဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေသလဲဘယ်ဥပဒေကိုဖျက်သိမ်းဖို့ပြင်ဆင်ဖို့လိုနေသလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အခုတော့ပင်နိုင်ဆွေးနွေးပြည်ပုံကိုလည်းလည်းလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုဆက်မှာဖြစ်ပါတယ်ဒီတစ်ပတ်ထက်မြန်မာနိုင်ငံကိုရောက်လာတဲ့ဒီနော်ဝေးနိုင်ငံကြီးဝင်ကြီးနဲ့အတူသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ပြောသွားတာလည်းရှိပါတယ်သတင်းသမားတွေအဖမ်းခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီးပြောတဲ့နေရာမှာလက်ရှိတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဒီမိုကရေစီနဲ့ကန့်ညီမှုရှိရလားဆိုတာကိုကြည့်ရမယ်မတရားဘူးဒီမိုကရေစီနီးမကြဘူးဆိုရင်လွတ်တော်မှာလှုပ်ထုံလုံနည်းနဲ့အညီပြင်ရမယ်ဆိုပြီးပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာပြင်ဖို့ပဲဖြစ်ဖြစ်ဖျက်ဖို့ပဲဖြစ်ဖြစ်လူနေဥပဒေတွေဘာတွေဘလောက်တောင်ရှိနေတယ်ဆိုတာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းအရင်ဆုံးအချင်းယုံပြီးတော့ရှင်းပြပေးပါလားခင်ဗျာ
အဲကျွန်တော်တို့ရှိမှာတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းကော်မတီနေနဲ့တော့ကျွန်တော်တို့ဖြစ်သိမ်းပြတဲ့အမှုတွေလည်းရှိပါတယ်။နောက်ပြီးတော့ပြင်ဆင်ရေးဆွဲနေတဲ့အဆင့်မှာလည်းရှိပါတယ်။အကျိုးအမှုတွေကြတော့ဥပမာအဖြစ်ကျွန်တော်တို့ဒီရက်ကြီးဥပဒေဆိုရင်လည်းကျွန်တော်တို့ပြဋ္ဌာန်းပြီးပါပြီ။ဒါပေမဲ့လူထုလူကြီးမဆွတ်သေးလို့ဆိုတဲ့သဘောမျိုးနဲ့အဲမကျင့်သုံးသေးသလိုဖြစ်နေအောင်ကျွန်တော်တို့တွေ့ရတာပေါ့လေနော်။ဆိုတော့ဥပဒေရဲ့သဘောတဘာဝကတော့လက်ရှိဟောပေါ့ခင်းညံ့ပြုံညီတဲ့ပေါ်ပေါက်နေတဲ့ဥပဒေတွေကိုပြင်သင့်တာပြင်နေပေါ့ဖျက်သင့်တာဖျက်စေဆိုရင်မျိုးတော့ကျွန်တော်ဒီနေ့ရှင်းသုံးနေရပါမယ
်။ Okay.ဟုတ်ကဲ့ကျေးဇူးပါအခုကျွန်တော်တို့ပင်နယ်ဆွေးနွေးပွဲမှာနောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်။နိုင်ငံရေးကျင်းသားများကူညီဆက်ရှောက်ရေးအသင်း APP ကအတွင်းမှာဥတိန်နယ်မှာဟိုဥတိန်နယ်ကိုမေးချင်တာလေဥတိန်နယ်ကဒီနိုင်ငံရေးကျင်းသားတွေနဲ့ဆက်နွယ်ဒီနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်အဖမ်းဆီးရေးနဲ့လည်းဟိုနှီးစပ်မှုရှိရဆိုတော့ဟိုကျွန်တော်ဒါကြောင့်လည်းမေးချင်တာပါ။ဆိုတော့အရင်တော့ဒီအရေးပေါ်စီမံမှုဥပဒေပုံမှန်9ညလို့905လို့ပုံမှန်18တို့ရနေဒီနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုအရေးယူတာတွေကခက်စားပါတယ်။ဒါပေမဲ့လည်းဖြစ်တာတွေလည်းဖြစ်ပြင်တာတွေလည်းပြင်နေအခုနောက်ပိုင်းကျတော့ဒီဆက်သွယ်ဥပဒေပုံမှန်66ကားကြီးဒီနောက်ဆုံးဖမ်းခံရတဲ့တရင်သမားတွေကိုအရေးယူထားတဲ့ဒီမှာတရားစင်ပုံမှန်18တိတူကပို့ပြီးတော့ဟိုပေါ်ပြလာဖြစ်လာတဲ့ပုံရပါတယ်ဆိုတော့ဘလို့အမှုမျိုးတွေနဲ့အရေးယူခံရတယ်များနေလဲဘလို့ဥပဒေကပြင်မှုဖြစ်ဖို့အရေးကြီးလို့နေတယ်လဲဟောကိုတင်တယ
်ဟုတ်ကဲ့ဒီခြုံပြောရရင်တော့ကျွန်တော်တို့ပြည်သူတွေကိုအကာအွယ်မပေးတဲ့ဥပဒေလေးပြည်သူတွေကိုအကျိုးမပြုတဲ့ဥပဒေလေးဖိနှိပ်တဲ့ဥပဒေလေးမှန်သမျှကတော့ကျွန်တော်တို့ဒီပြည်စင်တာလေးပယ်ထက်တာလေးလောက်ရမှာသိကြပါတယ်ဆိုတော့အခုကျွန်တော်တို့အခုဒီပြီးခဲ့တဲ့ဟိုအပတ်ထဲမှာပဲဖြစ်လာတဲ့ဖြစ်နေစီဒါဆက်ကွတင်ပေါ့နော်ဆိုတော့ဒီဆက်ကွတင်နဲ့ဒီဖက်စီထေးသေးလိုက်တယ်အဲ့လိုပဲဆက်ကွတင်နဲ့ဖက်စီထေးသေးထောင်ကျနေတဲ့လူတွေရှိတယ်အမှုရှင်ဆိုင်နေရတဲ့လူတွေရှိတယ်ဥမာ APS ရဲ့ဘုတ်ကော်မတီကော်မတီဆိုလို့ရှိရင်လည်းဒီလိုပဲဒါကဒူးတော့ဆိုလို့ရှိရင်ဒီငင်းညာရေး process မှာလည်းပါနေတာဖြစ်တယ်လက်မှတ်ထိုးထားတဲ့ဒီ SCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တယောက်လည်းဖြစ်တယ်ဒါကြောင့်မှဒီဆက်ကိုတင်တဲ့အခုတရားရင်ဆိုင်နေရတဲ့အခြေအနေမျိုးတွေရှိတယ်အခုမီဒီယာသမားတွေကိုဖြတ်ပြီးတော့ဟိုဆက်ကိုတင်တဲ့ဖြတ်ပြီးတော့ဆွဲပြတယ်ပေါ့ဆိုလိုတာကကျွန်တော်ကဟိုပြောချင်တာကပစ္စုံလုံးကိုကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဥပမာဆိုရင်ဒီမီဒီယာသမား၃ယောက်ကိုပဲကျွန်တော်တို့ဒီလှုပ်ပေးရေးကိုအော်နေတဲ့ကိစ္စလေးကျွန်တော်တူတယ်ဆိုလို့ရှိရင်တော့ကျွန်တော်တမျိုးတော့ဖြစ်ပါတယ်ဘာလို့ဆိုတော့အဖားကန်လာ၆ယောက်ဖြစ်ပါတယ်အတူတကွဖားကန်လာနောက်တော့ပုံမှန်ဆက်ကွတင်တဲ့အကုန်လုံးကိုဖမ်းလာပါတယ်ဆိုတော့ကျွန်တော်တို့လွတ်မြောက်ရေးတောင်းဆိုတဲ့အခါမှာဒီ၆ယောက်စလုံးလွတ်မြောက်ရေးတောင်းဆိုနေတယ်နောက်တော့ဥပဒေကိုပယ်ချက်တဲ့အခါမှာဥပဒေအကြောင်းပြောရမယ်ဆိုရင်ဆက်ကွတင်ကိုဘာကြောင့်ပယ်ချက်သေးလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ခိုက်လိုက်လို့ရမှာဖြစ်ပါတယ်ဆိုတော့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ကဒီကနေ့ရဆိုလို့ရှိရင်ကျွန်တော်တို့ဒီငေးကြရေးအတွက်ဒီအဖက်ဖက်ကနေပြီးတော့ပါဝင်ပတ်သက်တဲ့လူတွေသက်ဆိုင်တဲ့လူတွေအားလုံးကနေပြီးတော့ကျွန်တော်တို့ဇကုတ်ဇကဲစူးစမ်းနေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးမှာဒီဆက်ကုတ်တင့်ဆိုတဲ့ကိစ္စမျိုးကြီးကရှိနေသေးတယ်ပေါ့ဒီမတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ပေါ့ဗျာဆိုတော့မတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ဆိုတဲ့ကိစ္စမှာလည်းဟိုဘဒူတွေကဖမ်းမှန်ကြီးရှိပြီးတော့ဘဒူတွေကဖမ်းနေတယ်ဆိုတဲ့ကိစ္စဘဒူတွေကတရားစွဲနေတယ်ဆိုတဲ့ကိစ္စကလည်းတော်တော်ရှုပ်ထွေးနေတဲ့ကိစ္စမျိုးဖြစ်ပါတယ်ဆိုတော့ပြောချင်တာကဒီ ကျွန်တော်တို့ဒီပုံမှန်ရေးပေါ်စီမံချက်ပုံမှန်9ရက်ဆိုတော့ဒါကဒီနေ့ခေတ်အခြေအနေနဲ့မကိုက်မြော်လို့ဖြတ်သိမ်းပြီးပါပြီဟို30ကကြီးခါခွေကျွန်တော်ဖြတ်သိမ်းပြီးပြီအဲ့လိုပဲကျွန်တော်တို့ဒီခုနပြောနေတဲ့ဒီပြည်သူတွေကိုအကောင်အွယ်မပေးနိုင်တဲ့ကိစ္စမျိုးတွေကျွန်တော်ပြန်ဆင်းရဖို့လိုတာဖြစ်ပါတယ
်ဟုတ်ကဲ့
ဒီ71 72 66ကကြီး55ခါခွေပုံမှန်900စသဖြင့်ပြောအဓိကဒီနိုင်ငံရေးနဲ့ပို့ပြီးတော့သက်ဆိုင်တဲ့ပုံမှန်လေးကိုအရင်ဆုံးပြင်ဆင်တာလေးတည်ဖြတ်တာလေးလုပ်ပြတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ကိုပြောမယ်ဆိုတော့ဒီလွတ်တော်မှာဒီသူရဦးရှိမဦးတက်တောင်းယူထားတဲ့ဥပဒေရေးရနဲ့သူကိစ္စများလေးလာဆက်စစ်သုံးသပ်ရေးကော်မရှင်ကပြင်ဖို့ဖြတ်ဖို့နောက်အသေးရေးဆွဲဖို့ဆောက်ရှင်အကြံပြုထားတဲ့ဥပဒေလေးရာချော်ရှိရဆိုပြီးကျွန်တော်တို့နားလဲပါတယ်ဆိုတော့တကယ်တော့ဒီနိုင်ငံရေးလှုပ်ရှားသူတွေမီဒီယာသမားတွေနဲ့ပတ်သက်တာတွေကသာဟိုသတင်းမီဒီယာတွေမှာလည်းအကျယ်ဝန်းပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အာရုံစိုက်ပြောနေရဆိုရင်လည်းတကယ်တမ်းကျတော့မြန်မာနိုင်ငံတစ်ခုလုံးနဲ့ပြောမယ်ဆိုရင်မြေယာပိုင်ဆိုင်မှုလို့ရင်းနှီးမြှုပ်နှံမှုလို့ဒီလိုပေါ့လေအများပြည်သူအကျိုးစီးပွားနဲ့သက်ဆိုင်နေတဲ့ဥပဒေတွေမှာလည်းပြင်ဆင်ရတော်တော်များရှိနေတာပါဆိုတော့ဒီနေ့မှကျွန်တော်တို့ဒီညီမချင်းမှာဖွဲ့ရဒါရိုက်တာဥပဒေမျိုးမင်းသဘောထားကိုလည်းကြားချင်ပါတယ်ဒီအထက်မှာဘာတွေကိုကျွန်တော်တို့အရင်ဦးစားပေးပြင်ဖို့လိုမလဲခင်ဗျာ
ပြင်ဆင်ရကတော့ကျွန်တော်တို့ခုနဥပဒေကိုရေးဆွဲစေကလူထုအတွက်ကာကွယ်ပေးတဲ့ဥပဒေမဟုတ်ဘဲနဲ့လူထုကိုဖိနှိပ်ဖို့အတွက်ပြင်ဆင်ထားတဲ့ဥပဒေမှန်သမျှကျွန်တော်ပြင်ဆင်ဖို့လိုအပ်တယ်ဖြတ်သိမ်းဖို့လိုအပ်တယ်ပါကြောင့်လဲဆိုတော့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့ကဒီဥပဒေကတကယ်ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနိုင်ပြီးတော့ပြည်သူလူထုကိုလုံခြုံမှုအားကိုးမှုပေးဆပ်နိုင်တဲ့ဥပဒေဖြစ်ဖို့လိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာတုံးနေတဲ့ဥပဒေကြီးမယ်ဆိုရင်ကာလနှစ်ခုကိုဖြတ်တန်းခဲ့ရတာပါ။တစ်ခုကတော့ဒီဂျီတီရှာဒီကိုလိုနီလက်ထက်တည်းကအိန္ဒိယနိုင်ငံရဲ့အဲဥပဒေကိုအများဆုံးကျွန်တော်တို့သုံးဆွဲခဲ့ကြတာရှိတယ်အထူးဖြင့်ရာဇတ်ကြီးပုံမှန်ထဲမှာဆိုလို့ရှိရင်ကျွန်တော်တွေ့ရတဲ့ဥပဒေမျိုးပေါ့အဲ့တော့ကိုလိုနီစနစ်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေပြန်ကြည့်မယ်ဆိုရင်ကျွန်တော်ဒီတော်လှန်ရေးအင်အားစုတွေမျိုးချစ်တွေကိုကျွန်တော်တို့ဖိနှိပ်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်ထားတဲ့ဥပဒေတွေအများကြီးရှိတာတွေ့ရတယ်အဲ့တော့ဥပဒေကိုယ်တိုင်ကအစိုးရဖိနှိပ်ဖို့အတွက်ရည်ရွယ်ထားတယ်နောက်တစ်ခါအရင်အစိုးရလက်ထက်မှာဆိုရင်ကျွန်တော်တို့ကဒီလိုမျိုးအခြေခံလွတ်လပ်ခွင့်တွေကိုလုံဆောင်ခွင့်ပေးတာမျိုးမဟုတ်ဘဲနဲ့လုံဆောင်လိုက်ဖိနှိပ်ဖို့အတွက်ရည်ရွယ်ထားတဲ့ဥပဒေတွေဒါတွေရှိနေပါတယ်။ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်မှာကိုလိုနီစစ်စနစ်ထဲကနေကျွန့်ကြံခဲ့တဲ့ဒီလိုမျိုးအစိုးရကိုပဲအာဏာတည်တဲ့ယူပဲကာကွယ်ပေးတဲ့ဥပဒေလည်းဖြတ်သိမ်းမှုလိုအပ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ခုနကျွန်တော်ပြောခဲ့သလိုပဲဒီအစ်စ်အစိုးရလက်ထက်မှာဥပဒေကဲ့သို့အာဏာတည်တော့အမိန့်ဆိုပြီးတော့ပြဋ္ဌာန်းပြီးလူတွေရဲ့လွတ်လပ်စွာတွေးခေါ်ခွင့်ပြောဆိုခွင့်တည်ရယူခွင့်နောက်တစ်ခါကျွန်တော်တို့ဒီအတင်းဖွဲ့ဖွဲ့စည်းကွင်းတွေကိုကျွန်တော်တို့ဖိနှိပ်ထားတဲ့เนาะအလောက်အောင်မှုမဟုတ်ဘဲနဲ့ချုပ်နှောင်မှုလှုပ်ဆောင်တဲ့ဥပဒေအလုံးကိုကျွန်တော်တို့ကဖျက်သတ်ဒါတွေကိုဖျက်သိမ်းမှုလိုအပ်တယ်ဒါမှသာကျွန်တော်တို့ပြည်သူလူထုကဥပဒေဆိုတာငါတို့ကာကွယ်ပေးရဖြစ်တယ်ငါတို့ဥပဒေတွေပြန်လည်သုံးချပြီးတော့မတရားမှုတွေကိုဖြစ်လာလို့ရှိရင်ပြန်လည်ရင်ဆိုင်နိုင်မယ်ဆိုရယုံကြည်မှုရှိသောဥပဒေတစ်ခုရဲ့အာကုန်မှုရှိသောတရားဥပဒေစိုးမှုစနစ်ရဲ့အမှန်တိုင်းအကတိလိုက်စားမှုမရှိသောတရားစီမံမှန်တိုင်းမှုကပြန်လည်အားကောင်းလာမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။အခုကျွန်တော်ဒီဆွေးနွေးဝက်တော့ကိုဟို Facebook တွေ email တွေပို့ထားတဲ့ပုံကိုလည်းရှိပါဒီထဲမှာ Facebook ကစာတချို့အရင်ဆုံးဖော်ပြခြင်းပါတယ်တူကတော့ e-chow ဆိုတဲ့ account ပါရှင်မှာသူကတော့စစ်တပ်ကသတင်းသမားကိုမဖမ်းခင်သတင်းမီဒီယာကောင်စီကိုဆက်သွယ်ရမယ်ဖမ်းခြင်းလို့ဖမ်းပြီးမှတရားဥပဒေကိုလက်ကင်တုပ်ဖြစ်သုံးနေတာဒီမိုကရေစီနိုင်ငံတိုက်ခါကြရတယ်စထုတ်တမန်နိုင်ငံကိုအုပ်ချုပ်ရေးမန်နိုင်ငံကအနိုင်ကျင့်နေရအောင်ဘယ်သူမှမတားမြစ်ရဲရင်လည်းဒီမိုကရေစီလုံးမနေရနေတော့ဆိုပြီးသူကတော့နည်းနည်းဒေါသတင့်တဲ့အတန်းနဲ့ရေးထားတာတွေ့ရပါတယ်နောက်တူကတော့ psychic ဆိုတဲ့ account ပါရှင်မှာ2008ခြေကံဥပဒေပုံမှန်တော်တော်များစစ်တပ်ရဲ့ပြည်သူတွေပေါ်ရေရှည်ကျဉ်ပြုတ်လို့တဲ့မဟာဗျူဟာချက်ချရေးဆွဲထားတာဖြစ်တဲ့ကြောင်းအခုလိုဒီမိုကရေစီအပြောင်းလဲကာလမှာပြင်ဆင်မှုတင့်မာပြီလို့ပဲမြင်ပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ကိုအလှည့်ပေးချင်ပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်လည်းများနေတဲ့အတွက်လူရင်းတက်နိုင်သမျှလူရင်းတူရှင်ဆွေးနွေးပေးကြဖို့လည်းမြစ်တရက်ခတ်လိုပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီဝမ်တွင်းမျိုးကဥချင်းမြင့်ပါဥချင်းမြင့်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျဟု
တ်ကဲ့ဆရာကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေအအဓိကဥပဒေဖြစ်နေတယ်လေအဲ့ဒီဥပဒေကအာဏာရှင်တွေလက်ထက်ကတစ်ဖက်တည်းရွေးဆွဲခဲ့တာဆိုတော့သူကမွေးဖွဲ့လာတဲ့ကျွန်တော်တို့ဒီဥပဒေဤဥပဒေတွေကလည်းပြည်သူအတွက်ကျိုးဟိုကျွန်တော်တို့တုံးတရားဟိုပြည်သူဘဝဟိုမဖြစ်စေဘူးလေအဲ့ဒါတွေကိုကျွန်တော်တို့ကြည့်ရမယ်ဆိုရင်အဲဒီကိုကျွန်တော်တို့လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုပြေဝရအောင်ဆိုရင်2008ဖွဲ့စည်းပုံအခြေခံအဓိကဥပဒေကြီးကလည်းအရေးကြီးတာပဲလေ အဲ့ဒီကြတော့ဆရာရဲ့ဒါပေမဲ့လို့ကျွန်တော်တို့ကဒါဒီကိုကြီးတွားနေလို့လည်းမရဘူးပေါ့ကျွန်တော်တို့ဒီမိုကရေစီကိုလိုလားတဲ့ကျွန်တော်တို့တန်းကြီးကိုချစ်တဲ့ကျွန်တော်တို့ပြည်သူဘက်ကိုမျက်နှာမူတဲ့ခေါင်းဆောင်တွေကကျွန်တော်တို့ကိုစွမ်းညံစွမ်းရှိသမျှပြုပြင်ပြင်ဆင်ရမှာဖြစ်တယ်လို့ကျွန်တော်ကြုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကဦးစိုးဝေဖြစ်ပါတယ်ဦးစိုးဝေသဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဝန်ကြီးမြတ်ဆရာပြောထားတာကိုကျွန်တော်သဘောတူပါတယ်သူတို့ရှိရင်ကကျွန်တော်ဟိုရှေ့ဘိုးဘွားတွေကပဲပြောဆိုရတဲ့စကားတစ်ခုရှိတယ်ပေါ့အဲဒါလည်းဆိုလို့ရှိရင်မရှိမကောင်းရှိမကောင်းပေါ့ဗျာအဲဒီမရှိမကောင်းရှိမကောင်းဆိုတဲ့စကားကအခုပြောဆိုဆွေးနွေးနေတဲ့မတရားတဲ့အက်လည်းအီလက်ထရောနစ်အက်ဥပဒေညာသဘောအမြင်နဲ့ထားခဲ့တာလို့ကျွန်တော်စကားကကြီးနေတယ်သူတို့ရှိရင်ဒီမတရားအက်ကစလို့ပေါ့ဗျာကျွန်တော်တို့ဒီလိုကြီးစကြီးစတင်ခဲ့တဲ့အခါဒီဒီလိုစက်ကိုအကြောင်းပြုပြီးတော့ဒီမတရားတဲ့အက်ကိုလည်းလည်းတော့ပြန်လည်အုံးချနေရဆိုတော့ကဒီလိုဒီအခါမှာလည်းဒီတာဝန်ရှိတဲ့သူတွေကမလို့ရင်ဒီမျိုးပေါ့ဗျာလူကြီးဒီမျိုးမလို့ကတော့ကတောင်းဆိုဒီမျိုးဟိုအောင်းရင်လာတွေ့ရတယ်ပေါ့ဒီဒီခုပြောနေတဲ့ electronic s ဆိုတာလည်းသူနည်းလောက်ပါပဲဟုတ
်ကဲ
့အခုလက်တော်ဖြတ်သွားတယ်ဟုတ်ကဲ့ဟိုဟိုဒီတောင်းစုသက်သာဆိုတဲ့ဒီဟောစာကိုရေးခဲ့တဲ့အဲတာဝန်ရှိပုဂ္ဂိုလ်တွေကိုတော့တရားစွဲအရေးယူကြဗျာတခြားဒီ online ဆိုင်ရာထိုင်မှာတွေ့နေရတာပေါ့ဟိုမမှန်တဲ့နေနဲ့ဒီလူတွေကိုအစိတ်ကြမ်းဖြစ်အောင်ရေးသားပြောဆိုနေတာကြီးကြတော့ဘယ်လိုမှအရေးယူတာမကြရဘူးဆိုတော့ဒီလူတွေကအထူးခွင့်ပြုမိတ်နဲ့တောင်းများဆောင်းရင်းကြတာကိုကျွန်တော်ဖြေပေးတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဦးစိုးဝင်ဟုတ်ကဲ့
ဒီဟုတ်ကဲ့ဟုတ်ကဲ့နောက်ပြီးတော့ကျွန်တော်ပြောပြမယ်ဗျာဒီ2008ဖွဲ့စည်းပုံဥပဒေပေါ့အခုလက်ရှိတွားနေတဲ့အစိုးရက2008ဖွဲ့စည်းပုံဥပဒေနဲ့တွားနေရတာကိုဆိုလို့ရှိရင်ဒီပြည်သူ့ရွေးချယ်ခြင်းရောက်တဲ့အစိုးရကတခြားပြည်ထောင်စုကတခြားဖြစ်နေတယ်ပေါ့ဆိုတော့အိုင်မှာကျွဲနှကောင်ကြီးတွေလည်းဖြစ်နေတာပေါ့ဆိုတော့ဒါအကြောင်းလည်းပဲဟိုကတပေါင်းပေါင်းဒီကတပေါင်းပေါင်းနဲ့ဝါတော့မပြည့်ဘူးလေဆိုလို့ရှိရင်ဒီဥပဒေကိုမပြင်းမဲ့နဲ့ကျွန်တော်ကပေါ့အဲဒီဒီဟာပေါ့ဆက်သွေးရေးအက်ပြီးလို့ရှိရင်ဒီမတရားတဲ့အက်အဲဒီဘယ်လိုဘယ်လိုပြည်သူပြည်သူဘယ်လိုဘယ်လိုဝန်မှန်မမဘာမှဖြစ်တော့ငါပြအကြောင်းမရှိဘူးဆိုရင်းနေတော့နော
်ဟုတ်ကဲ့ပါဦးစိုးရေကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒီနေ့မှဦးအောင်သိန်းရဲ့သဘောထားကိုလည်းပြန်ပြီးဆွေးနွေးကြည့်ပါတယ်ဆွေးနွေးစေချင်ပါတယ်တခြားမဟုတ်ပါဘူးဒီ NLD ပါတီရဲ့ရည်မှန်းချက်တွေထဲမှာတရားဥပဒေစိုးမိုးရေးကဦးစားပေးတစ်ခုလည်းဖြစ်ပါတယ်အခုဆိုလို့ရှိရင် NLD ပါတီကအစိုးရထဲမှာလွတ်တော်မှာရောနေရာလည်းရလာပါပြီဆိုတော့တရားဥပဒေစိုးမိုးရေးနဲ့ဆက်နွယ်နေတဲ့ဥပဒေရေးကပြုရင်ပြောင်းလဲမှုတွေဟာဒီလွတ်တော်ထဲမှာလောက်ရတာဘလောက်တိုင်းတာတွေခီးပေါက်နေပြီလို့ပြောနိုင်တယ်လဲခင်ဗျာဦးအောင်သိန်
းကျွန်တော်တို့ဟိုဟာပေါ့ဒီဟိုကျွန်တော်ပါတီကိုစားပြီးပြီးပြောစရာအကြောင်းတော့မရှိဘူးပေါ့နော်အခုလေတယောက်နေနေတော့ကျွန်တော်တို့လွတ်တော်တွေမှာတော့ပြုပြင်တာတွေလည်းတော်လေးရှိပါတယ်တချို့ကြီးကြတော့လေကျွန်တော်တို့ကဒီပြင်ဆင်ဖို့ပြုတဲ့အခါမှာလွတ်တော်နှစ်ရက်ကသဘောတူညီချက်ရှိရကြီးလွတ်တော်နှစ်ရက်သဘောထားကွဲတာကြီးရှိတယ်အဲ့လိုကွဲတဲ့အခါကျရင်ပြည်တော်စုလွတ်တော်မှာတက်ပြီးတော့ကျွန်တော်တို့အဆုံးပြတ်ဆန်ယူရတဲ့အဆင့်တွေရှိပါတယ်အဲ့ဥပဒေတရားကိုဖျက်တာပဲဖြစ်ဖြစ်ပြင်တာပဲဖြစ်ဖြစ်အဲ့ကျွန်တော်တွတ်တော်နှစ်ရက်ရဲ့အနေထားပေါ်မှာလည်းငူတည်ပြီးတော့ဟိုသွားနေရတဲ့လုပ်ငန်းတွေလည်းရှိတာပေါ့ဒီတော့အဲ့တော့ကျွန်တော်ကအားရကျင်ရတဲ့ဟိုအားရကျင်နှမှုမရှိဘူးဆိုတဲ့သဘောမျိုးကတော့ပြောရင်တော့ဒီပြင်နေတဲ့ဥပဒေတွေထဲမှာတချို့အရာကကျွန်တော်တို့သုံးလေးချိန်ပြန်ပြန်ပြီးတော့ဟို revise လုပ်နေရတဲ့သဘောမျိုးတွေရှိတယ်ပေါ့နော်အချို့အရာကြတော့လည်းအဲ့လိုမလို့တော့ဒါပေမဲ့တော်များများကတော့ဥရီတစ်ခုပြင်ဆင်ပြီးဥရီတစ်ခုလုပ်မယ်ဆိုရင်သူကရှင်းနောက်အသုံးနှုံးအစကျွန်တော်ကအဲ့လိုကြည့်ပြီးတော့ရှင်းနောက်အနေထားကြီးကဥရီရဲ့ပြတ်ဆန်းချက်ကြီးဥရီရဲ့ရှင်းထုံးနေရဘယ်လိုသွားသက်လဲဆိုရဲစကလုံးအစကျွန်တော်ကအသေးစိတ်ရွေးရပြရတာရှိပါတယ်ဆိုတော့အဲ့ဒီဟာမျိုးကြတော့ကျွန်တော်ကအချင်းကြီးကဒီလိုဖြစ်လာတယ်တခါကြီးကျရင်ကျွန်တော်သဘောတူတဲ့အခါကျမှအားလုံးကပြောင်းလဲဖြစ်တော့မှာအဆုံးမြတ်ခံပြီးပြီးရဆိုရင်လည်းဒါကျွန်တော်ကသမရရှိပို့ရတယ်သမရနေပြီးတော့ဒါဟိုပုရိတခုကိုပြတ်ဆန်းတယ်ပေါ့နော်ဆိုတော့အဲ့လိုပုံစံမျိုးနဲ့ကျွန်တော်သွားနေတာပါဘာလို့ဆိုတော့ဥရိတီရဲ့ပြင်ရမယ့်အတိုင်းကြတရားတော့မနေဘူးပေါ့ဗျာဒါပေမဲ့အဲ့လိုပြင်ပြီးမှထပ်ဆန်းတလေလေပြင်နေရတယ်ဆိုတာလည်းမဖြစ်အောင်လေဒီကျွန်တော်တို့ဒီကိုယ်စလေဒီဘက်ကလည်းအတန်းနဲ့ဆုံးစူးစမ်းပြီးတော့ကျွန်တော်ကော်မတီလိုက်လေကျွန်တော်တို့အဲ့လိုဖွဲ့စည်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းကြီးရှိပါတယ်
ဟုတ်ကဲ့ပါဦးအောင်သိန်းကျေးဇူးပါအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံကိုယ်တွေလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးပုံကိုယ်တူကတော့ဦးကျော်လင်းချန်ကင်းမျိုးဖြစ်ပါတယ်
ဒီမိုကရေစီစနစ်မှာသတင်းမီဒီယာကိုတိုင်းပြည်တည်ဆောက်ရေးရဲ့စရုတ်တာမှန်တိုင်းလို့အများကအတိအမှတ်ပြုထားကြပေမဲ့ပြည်သူလူထုနဲ့သတင်းမီဒီယာကိုရာဇဝတ်နှစ်ဝက်ကျော်ဆစ်အစိုးရဆက်ဆက်တတ်မှတ်ပြတ်ထန်းခဲ့တဲ့ဥပဒေတွေကြောင့်သတင်းမီဒီယာသမားတွေခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ကြရတယ်လို့ပြည်သူလူထုလည်းဒီမိုကရေစီနေလန်းတကျအုပ်ချုပ်တာမခံခဲ့ရပါဘူး။ပြည်내ခံရတဲ့ကြားကသတင်းမီဒီယာသမားတွေပဲပေါင်းစုံစ조사မှုရလက်အဖြစ်88မှာတပါတီအာဏာရှင်စနစ်ဖျောက်ချနိုင်ရေးဥဆောင်ပါဝင်နိုင်ခဲ့တယ်လို့2015ရွေးကောက်ပွဲမှာဒီမိုကရေစီအစိုးရအာဏာရလာရေးအထောက်အကူပေးနိုင်ခဲ့တာအလုံးသိပါလက်ရှိဒီမိုကရေစီအစိုးရဟာပြည်သူလူထုယုံကြည်မှုအပြည့်နဲ့ရွေးချယ်ထားတဲ့အစိုးရစစ်စစ်တရားသာဖြစ်လို့ပြည်သူလူထုနဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်ဖို့အစိုးရအဆက်ဆက်ဒီမိုကရေစီနည်းလမ်းမကျဘဲရေးဆွဲထားတဲ့ဥပဒေတွေကိုတိုင်းပြည်အာဏာစတင်ရလာကြတဲ့အမြန်ဆုံးဖျက်သိမ်းပေးရမှာဖြစ်တယ်လို့ပြည်သူလူထုအကြိုးပြုမဲ့ဥပဒေတွေကိုလည်းရဲရဲဝံ့ဝံ့ပြဋ္ဌာန်းပေးရမှာပါအစိုးရရဲ့အာဏာချုပ်တွေကိုထောက်ပြဝေဖန်ရေးသားတဲ့သတင်းမီဒီယာတွေကိုကျေးဇူးတင်ပြီးအားကောင်းလာအောင်မြေတောင်မြှောက်ပေးရမယ်အစားအာဏာရှင်စနစ်ကလိုကြောက်ရွံ့ပြီးဖိနှိပ်နေစေပြုမှုတွေဟာလွန်ခဲ့တဲ့2000ကျော်ကငါဘရင်နဲ့မိဖုရားတားတော်တမိတော်တို့မကောင်းရင်မကောင်းသလိုရေးလို့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးခဲ့တဲ့မင်းတုံမင်းကြီးရဲ့လှုပ်ဆောင်ချက်တွေကိုပြည့်ရဲ့ပြုတ်လို့အဖြစ်မျိုးဖြစ်နေတာကတော့အမှန်ပါပဲဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လင်းရဲ့သဘောထားပါကျွန်တော်တို့ Facebook ပေါ်ကမချက်ပေးတာတချို့လည်းပဲဆက်လက်ပြီးဖော်ပြပေးကြပါမယ်။သူကတော့မထွေးဆိုတဲ့အကောင့်ပါရှင်မှာသူကတော့ဒီမိုကရေစီမစံတဲ့2008ဥပဒေကိုဖျက်သိမ်းပြစ်ဖို့လိုအပ်ပါတယ်။ပြင်ဆင်မယ်ဆိုရင်အဖာပေါင်းမြောင်များစွာဥပဒေကိုမလိုချင်ပါနဲ့။နောက်သူကတော့ဥအောင်ကျော်ထွန်းဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အခန်းစနစ်ပုံမှန်436ကရေးရင်ပါရှိတော့ပြောင်းစွလတော်90အားလုံးကြီး85ရာခိုင်နှုန်းကျော်အစား50ရာခိုင်နှုန်းကျော်ဟုပြင်ဆင်ပြီးပြည်တော်ရွှေစံနာခိုင်ဝဲကျင်းပရွေးဆိုသည့်စာပိုက်ကိုပယ်ဖျက်ပြစ်ရန်လိုအပ်ကြောင်းဆိုပြီးသူကမှတ်ချက်ပေးထားပါတယ်။ကူနောက်တူကတော့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းလှည့်ပေးချင်ပါတယ်။သူကတော့ပခုတ်ကူမျိုးကဥက္ကမောင်လင်းဖြစ်ပါတယ်။ဥက္ကမောင်လင်းသဘောထားလူရင်းတူရှင်းဆွေးနွေးပေးပါခင်ဗျ။ဟု
တ်ကဲ့ဗျာ။ကျွန်တော်ကလည်းကြည့်တာတော့ဒီမှာနေရာတရားလို့ကကျွန်တော်နေရာမရှိတာအလိုအားရပါတယ်။တရားနေရာဒီကနေ့ကိုချက်သိနေလို့ရပါတယ်။အဒီရဲ့နေရာအဒီရဲ့ဆိုတော့တရားဝင်တာကောင်းပါပြီနော်ဒီတော့အူရီယာဒီသူကြီးဥပရိယာဆက်တော့ဂါကြီးပုံမှာလို့ဆက်ခုစစ်တော့ရာချက်သေးလို့ရပါတယ်တရားကြီးလို့ဆိုတာနေရာလားတူကြီးဘယ်လိုဆိုတာတရားကြီးကိုလည်းအတော်ကိုပြည့်ပြပါတယ်တရားကြီးကြီးရတယ်အဲ့ဒီတရားကြီးကိုပြည့်လို့ရပါတယ်ဘာမှနိုင်ရမမတော်လို့ရတယ်ပြည်သမားကြောက်လို့အဆင်ပြေအောင်ဝေဖြစ်ဖို့ကြိုးရဆက်ဆံရှိပါတယ်ဒီလိုတက်ကြည့်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့စောစောကဒီတော်တက်ရှင်ကြီးရဲ့ပေးစာကြီးထဲမှာလည်းမှတ်ချက်တွေထဲမှာလည်းပေါ်ပြထားတာရှိပါတယ်ဟိုကိုအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အခြေခံဥပဒေကအားလုံးကိုချုပ်ထားတဲ့သဘောထားမျိုးတွေသူကပြောသွားပါတယ်ဆိုတော့ဒီဥပဒေပြည်ရေးကိစ္စအဓိကတောင်းရှိတာလွတ်တော်ဆိုတာမှန်မြင်မယ်လည်းပဲလွတ်တော်ထဲမှာစစ်တပ်က၄ဘုံတစ်ဘုံဟိုယူထားတာအခက်အခဲတစ်ခုဟိုဖြစ်နေသလားလို့လည်းဟိုစဉ်းစားစရာဖြစ်ပါတယ်ဒီနေရာမှာကျွန်တော်ဥက္ကမမျိုးမင်းရဲ့သဘောထားကိုကြားချင်ပါတယ်ဥက္ကမမျိုးမင်းဒါကတကယ်လွတ်တော်မှာဒီဥပဒေပြည်ရေးမှာတကယ်ကြီးမားတဲ့အဟံတာတစ်ခုလို့ဆိုနိုင်မလားခင်ဗျာ
ဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးဥပဒေတစ်ခုပြဋ္ဌာန်းမယ်ဆိုလို့ရှိရင်လွှတ်တော်ရဲ့မေးဆန္ဒအများဆုံးရမှကျွန်တော်တို့ကပြဋ္ဌာန်းလို့ရတာဖြစ်တယ်။အဲ့တော့တချို့သောဥပဒေတွေကိုပြဋ္ဌာန်းတဲ့အခါမှာအာလက်ရောညီချေလက်ရောစွာလက်ခံမှုရှိပြီမဲ့တချို့သောဥပဒေတွေမှာတကယ်လို့ဒီလိုမျိုးတက်မရောဘက်ကဒါမှမဟုတ်ရှင်တက်မရောသားတွေဘက်ကနေဒါကိုလက်မခံလို့ရှိရင်ဥပဒေပြည့်တဲ့အခါမှာအခက်အခဲအများကြီးရှိပါတယ်။အဲ့တော့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ကျွန်တော်ကလွယ်တယ်ဗျ။ဒါပေမဲ့ပြောတာလွယ်ပြီမဲ့တကယ်တမ်းကျလွှတ်တော်မှာဆွေးနွေးမယ်ဆိုလို့ရှိရင်လက်ခံလောက်တော့အရင်အတွက်ရရှိဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအရပြန်လည်ကန့်သတ်ထားတာအဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်လို့လုပ်ဆောင်ရဖြစ်ပါတယ်နောက်ဆက်တစ်ခုကျွန်တော်ပြောချင်တာ90တယောက်ပြောသွားတဲ့မရှိမကောင်းရှိမကောင်းဥပဒေဆိုတဲ့ဟာဒီကျွန်တော်သဘောကျတယ်ဗျဟုတ်တယ်ဒါပေမဲ့ကျွန်တော်တိုင်းပြည်မှာတစ်ခါပို့ပြီးဆိုတာကလုံရင်တစ်မျိုးမလုံရင်တစ်မျိုးဆိုတဲ့ဥပဒေတည်ရှိနေတဲ့ပြဿနာတစ်ခုပါပဲဥပမာကျွန်တော်တို့ဒီမတရားတင်တဲ့ဆက်ဆံမှုဆိုရင်ဘာတွေတွေ့ရလဲဆိုလို့ရှိရင်အစွန်းတော့အခုဒီကောင်ကတတိယပြဋ္ဌာန်းတာမရှိတဲ့အခါမှာလုံရင်တစ်မျိုးဖမ်းနိုင်တယ်ဘယ်လိုလို့ရှင်တော့ဒါတွေကိုလွှတ်ပေးနိုင်နေဆိုတော့ဒီစင်ကြေတုတ်တရားမရှိဘဲနဲ့တခုတစ်ယောက်ချင်းရဲ့သုံးချက်ချက်ပေါ်မူတည်သောဥပဒေတွေဖြစ်နေကြတာလည်းကျွန်တော်ပြဿနာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ဒီဥပဒေတွေကိုငကိုရီးယားဒီကော်လိုနီဖြစ်တဲ့ရေးဆွဲတဲ့အခါမှာဝေဝါးတယ်စိတ်တူဆွဲနိုင်အောင်ရှင်းပြထားတယ်အဲ့လိုမျိုးပြောခွင့်ဟာခွင့်ရှိနေတဲ့အရာကိုအခုအချိန်မှလည်းဆက်လက်ပြီးတော့သုံးဆွဲမှုရှိနေတဲ့အခါမှာပြည်သူလူထုကငကိုရီးယားဥပဒေအရဖိနှိပ်တဲ့ဥပဒေပြင်ဒီ
ားအနေချက်ဒီကိုလုံးရင်လုံးတယ်လို့မလုံးရင်မလုံးတယ်လို့သုံးနိုင်တဲ့အတွက်ပုံပုံပြအန်ဒီချားရောက်တာကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ AAPP ကဥတိတ်နိုင်တဲ့သဘောထားလဲကြားချင်းပါတယ်ဥတိတ်နိုင်ကျွန်တော်တို့ဒီလွတ်တော်မှာဟိုဥရပြုဝင်ပြောင်းလဲရေးလုပ်ချင်တယ်ဆိုရင်လည်းဒီလွတ်တော်တဲမှာနေရာယူထားတာစစ်တပ်က၄ပုံ၃ပုံဖြစ်နေတယ်ဆိုတော့ဒါကလည်းအဟံတာတစ်ခုဆိုအမြင်နေရှိပါတယ်ဥတိတ်နိုင်တဲ့သဘောထားဟိုဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ဒီဒါကတော့အခါသားတစ်ခုတော့ဖြစ်ပါလိမ့်မယ်တူပေမဲ့လည်းဒီ25ရာခိုင်နှုန်းလောက်နဲ့ကတော့ကျွန်တော်တို့အနေနဲ့ကြော်ဖြတ်လို့ရနိုင်တဲ့အနေထားမျိုးလीရှိမှာပါတူပေမဲ့လည်းကျွန်တော်တို့ကိုယ်နှက်ကကျွန်တော်တို့ကမြန်မာပြည်ကိုဒီ2023တန်ရောက်တဲ့အခြေအစားပြီးတော့ဒီအချင်းနောက်ပြုပြင်ကြောင်းရင်းနဲ့ပတ်သက်ပြီးကျွန်တော်အများကြီးစူးစမ်းခဲ့ပါတယ်ဆိုတော့သမရဦးသိစိတ်လက်ထက်ဒဲကူကဒီဥပဒေတွေကျင်းစင်းတဲ့ဥပဒေတွေထွက်လာတယ်။သူကအလွတ်တော်မှာတင်တယ်။အဆင်မပြေဘူး။ဒီဘက်အစိုးရဟိုဟိုဘက်အစိုးရပြီးသွားတယ်။တတ်တာကျဟိုဥပဒေတတ်တာကျမလုံနိုင်ခဲ့ဘူး။ဆိုတော့ဒီဘက်အစိုးရလက်ထက်မှာလည်းဒီလိုပဲတဝဲလက်လက်ဖြစ်နေတာ
။အ
တော့ဖြစ်ရကလေးဆိုတဲ့ကိစ္စမှာကကျွန်တော်ထင်တယ်ဗျဒီရည်ရွယ်ချက်ကပုံပြီးတော့အရေးကြီးတယ်လို့ထင်ပါတယ်။ဆိုတော့ဒီအစိုးရဆိုတာကတော့ထပ်ဟိုအလုံးပါတာပေါ့ဗျာဒီအနာပိုင်းလေးဖက်ကနေပြီးတော့အထူးစိုးရိမ်နေတဲ့ကိစ္စလေးရောဥပဒေပုံမှန်တစ်ခုကိုပြတ်ထားမယ်ဆိုလို့ရှိရင်ပြည်သူလူထုအကျိုးကိုအဓိကကြည့်တာလားဒီအနာပိုင်းလေးအတွက်ကာကွယ်ဖို့ကိုအဓိကကြည့်တာလားဆိုတဲ့ကိစ္စကအဲ့ဒါအရေးကြီးဆုံးဖြစ်နေတယ်မှာလေဆိုတော့ပြည်သူလူထုရဲ့အကျိုးကိုဟိုအလေးပို့ပေးတယ်ဆိုလို့ရှိရင်တော့ဒီဥပဒေပြင်ဆင်တဲ့ကိစ္စလေးကပို့ပြီးတော့ဝယ်ကူလိုက်မယ်ညာစာလိုက်မယ်လို့ထင်ပါတယ်သုံးဖို့သုံးဒါမှမဟုတ်ဘဲနဲ့ဒီအာနာပါတိဖက်ကူပဲဒီအကကွယ်ပြုတ်ဖို့ပြုတ်ရမယ်ဆိုတော့ရည်ရွယ်ချက်တွေကများတယ်ဆိုလို့ရှိရင်တော့ဟိုဥပဒေပြုတ်ဖို့တဲ့ခက်ခဲပါလိမ့်မယ်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပေးစာတစ်စောင်ပေးပို့ထားတာရှိပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
လွတ်တော်ကိုယ်စားလှယ်ရည်အနေနဲ့အလင်းမြန်ပြင်ဆင်တဲ့ဒီဇယ်ဥပဒေတွေကတော့ကုံစင်းတို့ကြာစင်ရေးဥဆောင်လို့ရှာခဲ့တဲ့ဦးထင်ကျော်ကိုမတရားဆွဲဆိုထားတဲ့ပုံမှန်900ကာကြီးသတင်းမီဒီယာသမားတွေကိုဖိနှိပ်နေတဲ့66ကာကြီးမတရားအသင်းဆက်သွယ်မှုပုံမှန်71တကိုပြင်ဆင်ခြင်းသို့မဟုတ်ပဲတဲ့ချင်းလုံးတင်တယ်လို့ယူဆမိပါတယ်အထူးသဖြင့်ဆက်သွယ်ရေးကွန်ရက်တစ်ခုကနေအစိုးရသို့မဟုတ်အာဏာပိုင်အဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုသော်လည်းကောင်းစီးပွားရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုသော်လည်းကောင်းကုန်းတိုက်ခညှိုးနှံအောင်ကြောင်းကျိုးမဲ့ရွယ်ချက်ရှိရှိဝေဖန်တိုက်ခိုက်လာလို့66ဂါကြီးနဲ့တရားစွဲတာမဆန်းပေမဲ့ဘယ်လူပုဂ္ဂိုလ်ကမှမတိုက်ခိုက်ပဲမိမိတို့ရဲ့အယူဆသဘောထားတွေကိုထင်ဟပြသသူတွေကိုဒီပုံမှန်နဲ့အရေးယူတာဟာမတရားဘူးလို့ယူဆပါတယ်။ဒါကြောင့်ဥရေပြူကိုယ်စားလှယ်တော်ကြီးတွေအနေနဲ့ပြည်သူတွေရဲ့အတန်းတွေကိုထင်ဟဖော်ပြမဲ့ဒီမိုကရေစီရဲ့အလင်းရောင်တွေကိုနွမ်းညစ်စေမဲ့နိုင်ငံတကာပြည်အားတွေကြားရောက်စေမဲ့ဖော်ပြပါတည်စေဥရေတွေကိုအလင်းအမြန်ပြင်ဆင်ပြောင်းလဲဖို့စ조사တင်ချိန်တန်နေပြီဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရနေကျွန်တော်နောက်တူဦးကတော့ဒီဒိုင်ရိုက်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူပါထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလုံရင်တူရှင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့လည်းဒီဥပဒေကိုအစ်စ်ပြင်ဆင်ဖို့အစ်စ်ရေးဆွဲဖို့လိုအပ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားပြည်သူမြန်မာပြည်သူတွေကိုတော့ဒုက္ခပေးတာဒီဥပဒေပဲဖြစ်ပါတယ်တကယ်လို့များဒီဥဒေကိုဒီလက်ရှိအစိုးရမပြင်ဆင်ဘူးဆိုရင်စစ်အစိုးရလက်ရှိအစိုးရစစ်တပ်တွေနဲ့ဇလန်းနဲ့ချောက်နေတဲ့သဘောမျိုးဖြစ်နေပါတယ်။ဒါကြောင့်မို့ဒီဥဒေကိုအမြန်ဆုံးပြင်ဆင်ဖို့အမြန်ဆုံးရေးအစ်စ်ရေးဆွဲဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အခုဒီအစီအစဉ်ဆုံးမသက်ခင်မှာကျွန်တော်ဟိုဥအောင်သိန်းရဲ့သဘောထားကိုနောက်ဆုံးကြားချင်ပါတယ်။ဆော့ဆော့ကဥအောင်မျိုးမင်းလည်းထောက်ပြသွားတယ်။ဆော့ဆော့ကျွန်တော်ဆွေးနွေးရတဲ့အခါဥဆိုးဝေလည်းထောက်ပြသွားတာရှိပါတယ်။ဟိုပြုရင်ပြောင်းလဲရမယ့်ဥတွေရှိတာမှန်မှန်ပဲ။တချို့ဥတွေကဟိုလက်တွေ့ကျင့်သုံးတဲ့နေရာမှာလူရဆွဲသုံးတဲ့ကိစ္စမျိုးတွေရှိနေတယ်ဆိုဆိုတာတွေသူတို့အားလုံးကထောက်ပြသွားပါတယ်။ဆိုတော့ဒီလိုမျိုးသာရှိနေမယ်ဆိုရင်ကျွန်တော်တို့ဥတွေပြင်ပြုရင်တော့ပြောင်းမယ်ဆိုရင်တော့မှပြဿနာဖြစ်နိုင်ပါတယ်။ဆိုတော့ဒါဥတွေကိုပြတ်ထန်းတဲ့နေရာမှာအားနည်းချက်လားကျင့်သုံးသူတွေရဲ့အားနည်းချက်လားဥအောင်သိန်း
အဓိကတော့ဥပဒေတစ်ခုပြန်ဆန်းနေဆိုတာဗျာအဓိကတော့သူတို့ပြီးခဲ့တဲ့ခေတ်ကြီးပြန်ကြည့်ရင်ဗျာအုပ်ချုပ်သူလူရန်စားတို့ပုံမှာအဓိကမူတည်တာပေါ့နော်ဆိုတော့သူ့အကျိုးစီးပွားနဲ့ဖက်နေတဲ့ဟာကိုသူ့ကိုမထိခိုက်နိုင်မဲ့ဟာကိုသူစဉ်းစားမယ်အကာအကွယ်ယူရပေါ့အဲဒီဘက်ကြည့်ကြတဲ့အခါကျတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရအနေနဲ့ရှင်းသုံးလာရတဲ့ဆိုတဲ့အခါမှာတော့ကျွန်တော်ပြည်သူလူထုကိုဘယ်လိုအကျိုးပြုနိုင်ပြည်သူလူထုတွေအကာအကွယ်ရနိုင်မဲ့ဥရီမျိုးဖြစ်အောင်လို့ကျွန်တော်စူးစမ်းဆောင်ရွက်ကြတာပေါ့လေเนาะအဲ့တော့ဥရီတိုင်းဟာ ကျွန်တော်တို့သုံးတော့ပြောသလိုကိုပြင်းရင်လိုပြင်းလို့တချို့အရာတွေအရွယ်ကူမဖြစ်နိုင်တာတွေရှိတယ်။သုံးတော့ကျွန်တော်ပြောမယ်ဆက်ခွန်ကျစ်လိုဟာမျိုးနဲ့တို့အရေးယူဖန်ဆီးရတဲ့မီဒီယာကိစ္စဆိုရင်ကျွန်တော်တို့ကဒါသူသတင်းသွားယူတဲ့ကိစ္စအစ်မှန်တယ်။သတင်းသွားယူတဲ့ကိစ္စကလည်းဒီမွေးစည်းဝါးနဲ့ပတ်သက်ပြီးတော့ဟာမိရှုဖြစ်စည်းရဲ့သတင်းကိုသွားယူတယ်အဲ့နိုင်ငံတကာမှာစစ်ပွဲအတွင်းကြီးတော်မှပြီးမီဒီယာတွေကဘယ်သူရှိမှခွင့်ပြုချက်မတောင်းမင်းနဲ့စစ်ပွဲတွေကိုသွားဝင်ပြီးတော့ဟာသတင်းယူရတယ်ဖေးရတယ်ကြေရတယ်ဖြစ်ကြရတယ်ကျိုးရတယ်ပဲ့ရတယ်အများကြီးဖြစ်ခဲ့တယ
်။
အဲ့ကျွန်တော်ရှိမှာကအဲ့လိုသတင်းသွားယူဖို့အတွက်ကိုအဲ့ဒီလိုကျွန်တော်ခွင့်ပြုချက်တောင်းအောင်မယ်ဆိုရက်ဟာတော့ကျွန်တော်တို့ကမသိလျော်ဘူးလို့ကျွန်တော်ဘက်ကမြင်တယ်ဒါကျွန်တော်တူးချင်းရသဘောပါ။ဟုတ်ကဲ
့ဆိုတော့ဒီချင်းတုံးတဲ့သူတွေဘက်ကလည်းအားနည်းချက်ရှိရဆိုတဲ့သဘောပေါ့
။ဟုတ်ကဲ့ဗျအဲ့ဒီအပိုင်းကြီးရှိနောက်တစ်ခုကဒီ၆၀ယောက်ကကြီးဆိုရပြဿနာပေါ့လေနော်တော်တော်များများလည်းပြောတယ်ကျွန်တော်တို့ဒီ workshop ကြီးလည်းလာရောက်ဆွေးနွေးကြတယ်ပြောကြတယ်ခုကျွန်တော်တို့ကဥပဒေတစ်ခုဟာဟာမီဒီယာနှိကုတ်တဲ့ဥပဒေဆိုအဲ့ဒီလိုစက်တဲ့တစ်ခုလည်းနဲ့ကျွန်တော်မြင်လို့မရဘူးလို့မြင်တယ
်ဟုတ်ကဲ့
ဒီရဲ့အတိုင်းတာကဘယ်လောက်ကြီးကျေပြားလဲလဲကျွန်တော်အဲ့ဒါသိဖို့လိုတယ်ဟာကျွန်မတော့ဂုံသိက္ခာရှိခဲ့ကြဆိုရင်ပုံမှန်900နဲ့ဆွဲပါလားဆိုရဲကျွန်တော်တို့ရာဇသက်ကြီးဥပဒေကိုညွှန်းတယ
်ဟုတ်ကဲ့ပါဆရာဦးအောင်သိပါဝင်ဆွေးနွေးပေးတဲ့အနေနဲ့ပါတီကဥအောင်သိညီမရင်းမြန်မာဖွဲ့ဥအောင်မျိုးမင်း APP ဖွဲ့ကဦးတိတ်နိုင်တဲ့ email တွေ Facebook တွေနားဆင်တဲ့တော်တော်ရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ